မကွေးမြို့ကရွှေမြန်မင်းသမီး KDB မီးလောင်ပြီးလူသေဆုံးရမှုနဲ့ပတ်သက်လို့ဆိုင်းပန်းရှင်ဦးရဲညွန့်ကိုဖမ်းဆီးစစ်ဆေးနေပြီးရာဇဝတ်ကြီးပုံမှန်နဲ့ရဲစခန်းကအမှုဖွင့်ထားပါတယ်။မကွေးတိုင်းအတွင်း KDB ဆိုင်လုပ်ငန်းတွေမှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်တွေရှိလာအောင်နောက်မှဥပဒေပြဋ္ဌာန်းလှုပ်ဆောင်သွားတင်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကလည်းပြောပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်တာပါ။မကွေးတိုင်းမကွေးမြို့မင်းသားရက်ွက်တစ္ဆာလန်းနဲ့29လမ်းထောက်မှာရှိတဲ့ရွှေမြမင်းသမီး KTV ကာရာအိုကေဆိုင်မှာလျှက်စစ်အလွန်ကျွံသုံးဆွဲပြီးလျှက်စစ်ဂျိုးတွေအပူလွန်ရာကဤပီလာ2ရက်နေ့ညမှာမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မကွေးမြို့နယ်မြို့မရဲစခန်းကပြောပါတယ်။မီးလောင်ကျွမ်းမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။မီးလောင်ကျွမ်းမှုဖြစ်ချိန်မှာမကွေးတိုင်းမိသားဌာနကမိသားကားရီနဲ့ရေတဲကားရီကမ္ဘောဇာဖောင်ဒေးရှင်းကရေတဲကားရီနဲ့မင်းမှုမြို့နယ်ကမိသားကားရီပါစုပေါင်း12စီးလောက်တွားရောက်မီးငိမ့်တက်ခဲ့တာကြောင့်တနအီအတွင်းမီးစွဲကျိုးသွားခဲ့ပါတယ်။ဒါပေမဲ့ကာရာအိုကေတချင်းစုခန်းထဲမှာရှိတဲ့အတန်ထင်းရေမြုပ်တွေကိုမီးအမြန်ဆွဲလောင်ရန်ကထွက်ပြေးချိန်မရဘဲအသက်တည်ဆုံးရတဲ့အထိဖြစ်ခဲ့ရကြောင်းမကွေးတိုင်းဒေသကြီးမိသားဦးစီးဌာနကပြောပါတယ်။ရွှေမြန်မင်းသမီး KDB မီးလောင်တည်ဆုံးမှုနဲ့ပတ်သက်လို့ဆိုင်ဝန်ထမ်းတချို့ကိုရဲစခန်းကခေါ်ယူစစ်ဆေးနေပြီးဆိုင်ပိုင်ရှင်ဦးရဲညွန့်ခေါ်ရွာသားကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းမကွေးမြို့မှရဲစခန်းမူဒူရဲမှုစိန်အောင်ကသတင်းမီဒီယာတွေကိုအခုလိုရှင်းပြခဲ့ပါတယ
်။ရက်စဝါရတာမန်ထက်အခုလွန်ခဲ့တာနော်။အခုချိန်လွန်ခဲ့ပြီတော့မိတာမဖြစ်တယ်လို့ကျွန်တော်တို့အားလုံးသုံးသပ်ခံရပါတယ်။ဆိုင်မှာဆိုင်ဝန်ထမ်းတွေပေါ့နော်။ဆိုင်ဝန်ထမ်းမျိုးသားသုံးဦးပေါ့။မိငင်းကူပြီးတော့မိငင်းတက်တယ်ပေါ့နော်။မိငင်းတက်တဲ့မျိုးသားသုံးဦးနော်အမျိုးသမီးနှစ်ဦးပေါ့နော်။အဲ့လိုမျိုးကျွန်တော်တို့ရဲစခန်းမှာပုံစံချင်းလက်ရှိပါတယ်။နောက်ဆိုင်းတိုင်းရှိဦးရဲညွန့်ကဒွာလာကိုလည်းရဲစခန်းမှာမှုပြန်ဖမ်းဆီးစစ်ဆေးလက်ရှိပ
ါတယ်။ KDB ဆိုင်းပိုင်းရှင်ဦးရဲညွန့်ကိုတော့ပ191မြင်းဆောင်2019ရာဇဇတ်ကြီးပုံမှန်285မြင်းဆောင်304ကာကြီးနဲ့မကွေးမြို့မှရဲစခန်းမှာအမှုဖွင့်ထားကြောင်းလည်းသိရပါတယ်။ KDB ကာရာအိုကေဆိုင်မှာအခုလိုလူသေဆုံးရတဲ့အထိမီးလောင်မှုဖြစ်ပွားခဲ့တာကြောင့်နောက်မှာလူအသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်မဲ့သတိပေးစနစ်မျိုးထားရှိလာအောင်လှုပ်ဆောင်တင့်တယ်လို့မကွေးမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်ဦးကပြောပါတယ
်။ကျွန်တော်တို့မြို့မှာဒါဟိုကျွန်တော်သိတဲ့လောက်ကမီးလောင်လို့လူသေးတာဒါပထမဆုံးအကျိမဲအခုဒီမဲ့ဘာပဲဖြစ်လို့ဗျ။တုံ့ပုံခိုင်မုံနေပုံထိုင်မုံအစအစအရရဘယ်လိုပြောင်းရမလဲဘယ်လိုပြင်ရမလဲလုပ်နေရတဲ့အချိန်ခါမျိုးမှာဟိုဒါမျိုးဖြစ်သွားတာပေါ့။ဖြစ်ရင်ဒါဟာသင်္ကန်းစာယူဖို့နောက်မဖြစ်ဖို့ဒါနောင်ဘလူမဖြစ်အောင်လုပ်မလဲပေါ့အဲ့ဒီတော့အဲ့ဒီအပေါ်နေပြီးတော့ဘလူလုပ်မလဲဆိုတဲ့ကိစ္စတွေကတော့ဖြစ်လာနိုင်မယ်လို့ထင်တယ
်။ရွှေမြမင်းသမီး KDB ဆိုင်အတွက်ဆိုင်လုပ်ငန်းလိုင်စင်ရောရေမျိုးလိုင်စင်နှစ်မျိုးစလုံးမှာရရှိထားတာပါ။မြန်မာနိုင်ငံမှာ KDB ကာရာအိုကေဆိုင်လုပ်ကင်သူအများစုဟာအရင်စေအစိုးရလက်ထက်ကအာဏာပိုင်နေနဲ့နှိစက်သူတွေဖြစ်တယ်လို့ဆိုပါတယ်။ဒီအမှုကိုလေ့လာစစ်ဆေးဖို့အတွက်နေပြည်တော် CID မှုကင်းရဲတပ်ဖွဲ့တစ်ဖွဲ့လည်းဤပီလာ3ရက်နေ့မှာမကွေးမြို့ကိုရောက်ရှိနေပါတယ်။မကွေးမြို့ KDB မီးလောင်ကျွမ်းမှုအတွင်းအနည်းဆုံးအမျိုးသား15ဦးနဲ့အမျိုးသမီး5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။